ကချင်လွတ်လပ်ရေးဖွဲ့ KNU လိုင်စာဌာနချုပ်မှာအစိုးရကနေတရားမဝင်တဲ့အကြမ်းဖက်ဖွဲ့လို့ကြေညာထားတဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့ကိုလက်မခံဖို့တပ်မတော်ကနေသတိပေးတဲ့အကြောင်းတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မြို့တော်မြေကြီးနားမြို့အခြေစိုက်မြောက်ပိုင်းတန်းစစ်ဌာနချုပ်မပခတိုင်းမှုကနေ KNU အနေနဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့ကိုဌာနချုပ်မှာလက်မခံဖို့ကချင်ငင်းချမ်းရေးကျိုးဆောင်တွေကနေတဆင့်အသိပေးအကြောင်းကြားလာတယ်လို့ကချင်ငင်းချမ်းရေးကျိုးဆောင်သူဖြစ်သူဦးလမိုင်ကွန်ကြာကပြောပါတယ်။
တပ်ကလည်းပဲကျွန်တော်တို့ PCG ကိုဒီလိုက်စာမှာရှိတဲ့ဒီအဖွဲ့အစည်းတွေကိုဒါစမ်းဖက်သဘောနဲ့စမတ်ပညာလည်းရရှိတဲ့အတွက်ကြောင့်မလို့အဲ့ဒီလိုက်စာမှာမရှိဖို့အတွက်ဆိုပြောခိုင်းတာတော့မှန်ပါပဲ။သူတို့အနေကတော့ဒီ AA မှာရှိတဲ့ခါကျတော့ AA ကိုပိုက်မယ်လို့တော့ပြောတာပဲ။ AA ကိုလာတိုက်တဲ့ချိန်မှာဒီ AA ကိုဌာနချုပ်ဆက်မတက်ဖို့ဖြစ်တဲ့ပါညာဖြစ်လာမှာသူတို့ကြိုတင်ပြီးတော့မှဒါ AA ကိုလိုက်စာမှာမရှိဖို့အတွက်ချက်ခွာဖို့အတွက်ကိုပြောဖို့အတွက်ဆိုပြီးတော့အဆုံးချခိုင်းတာပဲဖြစ်တယ်ဗျ။
ကချင်ငင်းချမ်းရေးကျူးဆောင်ဖွဲ့ကိုမြောက်ပိုင်းတန်းစစ်ဆန္ဒချုပ်ကနေခေါ်ယူတွေ့ဆုံပြီးပြောဆိုခဲ့တာပါတကယ်လို့ကန်အိုနေမြေမှာအေအေရှိနေရင်တိုက်ခတ်မှုတွေရှိလာနိုင်တယ်လို့တိုင်းမှုကနေပြောဆိုခဲ့ကြောင်းဥလမိုင်ကွန်ကြာကဆိုပါတယ်လိုင်စာဌာနချုပ်မှာအေအေဖွဲ့ကိုလက်ခံမထားဖို့တပ်မတော်ရဲ့ဖိအားပေးလာတဲ့အပေါ်မှာ KIO ပြောခွင့်ရဗမူးကြီးနော်ပူကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးကချင်ငင်းချမ်းရေးကျူးဆောင်သူဖြစ်သူဥလမိုင်ကွန်ကြာကတော့အေအေဖွဲ့ဟာ UWSA ဝါသဖွဲ့ဦးဆောင်တဲ့ FENCC ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဖွဲ့ဝင်ဖြစ်တာကြောင့်သူတို့ဖွဲ့အတွင်းဆွေးနွေးသွားဖို့ရှိတယ်လို့ပြောပါတယ
်သူတို့အနေနဲ့ကတော့ FENCC ရဲ့ဖွဲ့ဝင်ဖြစ်တဲ့အတွက်ကြောင့်မို့လို့သူတို့အနေနဲ့တန်းဆွေးနွေးမှာပေါ့သူတို့သိဆုံးဆွေးနွေးပြီးတော့မှာပေါ့သူတို့တန်းပြောမယ်ဆိုတဲ့အကြောင်းမို့တန်းကျန်တာလည်း
အစိုးရအတန်းနဲ့တိုက်ပွဲပြင်းထန်နေတဲ့ရခိုင်လက်နက်ကိုင်အေဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ရောမတရားသိမ်းဖြစ်ပါအစိုးရကနေမလ23ရက်နေ့မှာထုတ်ပြန်ခဲ့တာပါတမတော်သတင်းမှထုတ်ပြန်ရေးဖွဲ့သွင်းမှုဘုံမှုချုပ်စော်မင်းထွန်းကတော့ဥပဒေကြောင်းအရာအကြမ်းဖက်ဖွဲ့စည်းနဲ့ပတ်သက်သူတွေကိုအရေးယူဖို့အရာရှိတယ်လို့ပြောပါတယ်
ကျန်တဲ့ FSC ကိုလက်ခံထားရင်ကျန်တဲ့ FSC နဲ့ပတ်သက်ပြီး RP အမြောက်ပြီးဥပဒေထဲမှာရေးထားတဲ့ဟာကိုကဓာတ်ရိုက်တော်၎င်းပြောင်းရွှေ့ပြီး၎င်းဒါ RP ရဲ့ပုံစံမျိုးဖြစ်နေရင်ဒါဒီကံမှာဖြစ်တယ်ဒီခုနကပတ်သက်နေတဲ့အခွင့်အရေးကြီးဥပဒေအကြောင်းအရာကညှိနှိုင်းတယ်လို့ပြောနေဖြစ်ပါတယ်ဒီပြည်တော်ကဖြစ်ပါလိမ့်မယ်
မြန်မာစိုးရနဲ့မြောက်ပိုင်းမှာမိတ်ဖွဲ့တွေနဲ့ကအေရခိုင်လက်နက်ကိုင်ဖွဲ့ DNL တန်းပလောင်တပ်ဖွဲ့ကိုကတ်တပ်ဖွဲ့ MNDAA တို့နဲ့တိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်မြန်မာငင်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမှာမိတ်ဖွဲ့တွေဟာဖေဖော်ဝါရီလကတည်းကတွေ့ဆုံညှိနှိုင်းမှုရပ်တန့်နေပြီးအခုလက်ရှိ AA ဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ရောမတရားသိမ်းဖြစ်ပါထပ်မံကြီးညာထားတဲ့အတွက်ငင်းချမ်းရေးအတွက်တွေ့ဆုံဆူနေဖို့ဟာခက်ခဲလာမယ့်အခြေအနေမှာရှိနေပါတယ်လက်ရှိမြန်မာနိုင်ငံမှာစတင်ဖြစ်ပွားလာတဲ့ကူးစက်မြန် COVID-19 ဗိုင်းရပ်စ်ရောဂါပိုးကြောင့်အစိုးရနဲ့သမ္မတအနေနဲ့တနင်္ဂနွေလုံးထိုးစစ်ရဖို့နဲ့ရောဂါကာကွယ်တားဆီးရေးကိုဝိုင်းဝန်းလှုပ်ဆောင်ဖို့ KNU KN မြူရာစီယွန်ကနေကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ကျွန်တော်ကနိုင်ကုန်းအိမ်ပါ VOA မြန်မာပိုင်းဌာနကနေတင်ပြပို့ထားပါတယ်